Now, so no, the township poisibo pinsen ubi mujandaku, belongs to the door during Yoshi Kebabi. Nagoga became Pione Tamro Bagatene ubi mujangagu, and the Usa on the Lizangau comitiga, Pizu de ubi mujanaku, Susu Bang Konaku, Lodore Yolayagane, along with Susie Labino, poisibo pinsen ubi mujandaku, Bobola Pibare. Eddie ubi mujama, Lodor Gozle, along yet, Konasangayaga and Nonjo Tokamu appear, Bidonjo Sana can you weber Loma Pime. ပုံမှန်၄၃၆ကကြီးနဲ့အကျုံးဝင်တဲ့အပိုင်းနဲ့ကိုစလေအားလုံးရဲ့ခုနှစ်ဆန်းငါးရက်ကနှုံးကျော်ထောက်ခံတာနဲ့ပြင်နိုင်တဲ့ပုံမှန်၄၃၆ခွေနဲ့ဆိုင်တဲ့အပိုင်းဆိုပြီးနှစ်ပိုင်းခွဲထားပါတယ်လွတ်တော်ဟာအပိုင်းနှစ်ပိုင်းကိုသီးရားစီခွဲပြီးဆုံးဖြတ်ချက်ရယူမှာဖြစ်ပါတယ်တမရသာကိုစလေတွေကသူတို့တင်ထားတဲ့ဥပဒေမူကြမ်းတွေကိုသီးရားစီတစ်ခုစီလွတ်တော်တွင်တင်ဆွေးနွေးဆ တစ်ချက်ချင်းစီကိုဆန္ဒမဲလက်မှတ်တွေအသုံးပြုပြီးလျှို့ဝှက်မဲပေးစနစ်နဲ့မဲခွဲဆုပ်ဖြတ်သွားတော့မှာဖြစ်ပါတယ်။ NLD အစိုးရလက်ထက်2008ဖွဲ့စည်းပုံပြင်ဆင်ရေးဘလို့အဖြစ်ရလထွက်ပေါ်လာမလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။
လက်ရှိပြည်ထောင်စုလွှတ်တော်ရဲ့ရောက်သွားပြီဖြစ်တဲ့ဥပဒေမူကြမ်းကိုအရေးလေ့လာကြည့်ဖို့လိုပါတယ်။ဒီဥပဒေမူကြမ်းထဲမှာပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ဥပဒေမူကြမ်း၅ခုပါပါတယ်။ပြည်ခိုင်ဖြိုးပါတီចောင်းကုတ်အမတ်ဦးသိန်းထွန်းတင်ထားတဲ့ဥပဒေမူကြမ်းမှာပြည်내နဲ့တိုင်းဝန်ကြီးချုပ်တွေကိုတမရကရွေးချယ်ခန့်အပ်တာမျိုးမဟုတ်ပဲသက်ဆိုင်ရာလွှတ်တော်တွေကရွေးချယ်ဖို့ဆိုပြီးပြင်ထားပါတယ်။သူနဲ့အနှစ်သာရချင်းတူတာကတက်မတော်သားကိုယ်စားလှယ်ဗိုလ်မှူးချုပ်အောင်ဆန်းချစ်တင်ထားတဲ့ဥပဒေမူကြမ်းပါ။အဲ့ဒီမှာတော့ဝင်ကြီးချုပ်ကိုသက်ဆိုင်ရာလွှတ်တော်ကရွေးချယ်ရမယ့်အပြင်ရွေးချယ်ခံရတဲ့ဝင်ကြီးချုပ်နဲ့လွှတ်တော်ညှိနှိုင်းပြီးသက်ဆိုင်ရာပြည်내နဲ့တိုင်းဝင်ကြီးဌာနတွေတက်မှတ်ဖို့ဝင်ကြီးရွေးချယ်ဖို့ပြင်ဆင်ထားပါတယ်။ပြည်ခိုင်ဖြိုးမိထီလာအမတ်ဒေါက်တာမောင်သိန်းတင်တဲ့ဥပဒေကြမ်းမှာတော့တမရကိုလုတ်ပိုင်ခွင့်နည်းနည်းလျှော့ချဖို့ပြင်ဆင်ထားပါတယ်။အဲ့ဒီအချက်ကိုပြင်ဆင်နိုင်ခဲ့ရင်တော့လက်ရှိနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာတမရဒုတမရတာဝန်မယူနိုင်ယုံမကပြည်ထောင်စုဝန်ကြီးပြည်내နှင့်တိုင်းဝန်ကြီးချုပ်တာဝန်လောက်ကိုတောင်ယူနိုင်တော့မယ့်အခြေအနေရှိတော့မှာမဟုတ်ပါဘူးပြည်ခိုင်ဖြိုးအမတ်ဦးဆိုင်တန်းနိုင်တင်ထားတဲ့ဥပဒေချက်မှာတော့ကာလုံးလို့ခေါ်တဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့အာဏာကိုတိုးမြှင့်ပေးဖို့ပြင်ဆင်ထားပါတယ်အဲ့ဒီဥပဒေချက်မှာကာလုံကိုနှစ်လတစ်ကြိမ်ကျင်းပဖို့ကာလုံအဖွဲ့ဝင်၅ယောက်ကခေါ်ခိုင်းရင်အစည်းအဝေးကျင်းပပေးဖို့လိုအပ်ရင်လွှတ်တော်ကိုဖြတ်သိမ်းနိုင်တဲ့အထိအကြံပေးခွင့်ရှိဖို့စတဲ့အချက်တွေအစိုးပြုထားပါတယ
်။ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်နဲ့45ဦးကော်မတီကတင်တဲ့ဥပဒေချမ်းမှာတော့အချက်ပေါင်း114ချက်ပါဝင်ပါတယ်။အရေးကြီးတဲ့ပြင်ဆင်မှုတွေအဖြစ်လာမယ့်တတိယအကြိမ်လွှတ်တော်တက်တန်းကာလကစတက်မတော်သားကိုယ်စားလှယ်ဦးရီကို15ရာခိုင်နှုန်း10ရာခိုင်နှုန်း2030ခုနှစ်အရောက်မှာ5ရာခိုင်နှုန်းအထိလျှော့ချဖို့အဆိုပြုထားပါတယ်။ဒါအပြင်နိုင်ငံတော်ဤအမျိုးသားနိုင်ငံရေးအခမ်းအနားတွင်တပ်မတော်ကပါဝင်ထမ်းဆောင်ရေးဆိုတဲ့နေရာမှာပြည်သူဆန္ဒနှင့်အညီဆိုတာကိုဖြည့်ဆွတ်ထားပါတယ်။ကာလုံထဲမှာတပ်မတော်ကခန့်အပ်တဲ့နေဆက်ရေးဝန်ကြီးကိုနှုတ်ပယ်ပြီးလွှတ်တော်ဒုက္ခထာနှစ်ယောက်ကိုထည့်သွင်းရင်းရွေးကောက်ခံပုဂ္ဂိုလ်တွေပါဝင်မှုတိုးမြင့်ထားပါတယ်။ဒေါက်ဆန်းစုကြည်ကိုတမရဖြစ်ရေးကန့်သတ်ထားတဲ့ပုံမှန်59ဆလုံးကိုပယ်ဖျက်လိုပါတယ်ဖွဲ့စည်းပုံပြင်ရေးမှာလဲလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်နေရမှာ3ပုံ2ပုံကျော်ဆိုပြီးပုံမှန်436ကိုပြင်ဖို့အဆိုပြုပါတယ
်ပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ဥပဒေမူကြမ်းနဲ့ NLD ဘက်ကတင်တဲ့ဥပဒေမူကြမ်းတွေကိုနှိုင်းယှဉ်ကြည့်ရင်အရှိန်နဲ့အနောက်တောင်နဲ့မြောက်ပြရာတလန်တန်တလန်ဆန့်ကျင်ဘက်ဝေးကွာနေတာတွေ့နိုင်ပါတယ်ပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ဥပဒေကြမ်းတွေမှာပုံမှန်261ဝင်ကြီးချုပ်ခန့်ရေးအချက်ကလွဲရင်ကြံအချက်တွေဟာလက်ရှိ2008ဖွဲ့စည်းပုံကိုပိုးပြီးတင်းကျပ်ပိုးပြီးဒီမိုကရေစီမဆန်တဲ့ဘက်ပြင်ဖို့ဆန္ဒရှိတာပြသနေပါတယ် NLD ဘက်ကတော့2008ဖွဲ့စည်းပုံကိုဒီမိုကရေစီစနစ်နဲ့ကိုက်ညီတဲ့ဖွဲ့စည်းပုံဘက်နီးစပ်လာအောင်ပြင်ကျင်တဲ့သဘောတွေ့ရပါတယ်ဒီနေရာမှာ NLD ဘက်ကပြည်내နဲ့တိုင်းဝင်ကြီးချုပ်တွေကိုတက်ဆိုင်ရာလွှတ်တော်တွေကပဲရွေးချယ်မဲ့ကိစ္စတင်ပြထားတာမတွေ့ရပါဘူး။အကြောင်းကတော့အဲ့ဒီပြင်ဆင်ချက်ပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့အထဲပါပြီးဖြစ်နေတာကြောင့်လည်းဖြစ်နေတယ်လို့ NLD ကတင်ထားတဲ့လွှတ်တော်ရင်းတက်မတော်သားကိုယ်စားလှယ်ပါဝင်မှုအချိုးအစားနဲ့ချိတ်ဆက်လိုတာကြောင့်လည်းဖြစ်နိုင်ပါတယ်။အတိတ်ပဲကတော့ NLD ဘက်ကအဆိုပြုတဲ့လွှတ်တော်တွင်တက်မတော်သားအချိုးအစားကိုလွှတ်တော်တက်တန်းနှစ်အလိုက်ရှော့ချရေးကိစ္စ ပြင်ဆင်ဖို့မအောင်မြင်ခဲ့ရင်ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေကိုတက်မတော်သားတွေအပါအဝင်သက်ဆိုင်ရာလွှတ်တော်တွေကပဲရွေးမဲ့အချက်ကိုလည်းသဘောမတူနိုင်ဘူးဆိုတာမျိုးဖြစ်နိုင်ပါတယ်2008ဖွဲ့စည်းပုံကိုပြင်နိုင်တဲ့ပြည်ထောင်စုလွှတ်တော်မှာလက်ရှိကိုယ်စားလှယ်စုစုပေါင်း654ယောက်ရှိပါတယ်။ပုံမှန်တစ်ခုဒါမှမဟုတ်တစ်ခုချင်းစီကိုပြင်ဆင်နိုင်ဖို့အတွက်အနည်းဆုံးကိုယ်စားလှယ်491ယောက်ထောက်ခံဖို့လိုတယ်လို့ဥပဒေချမ်းပူးပေါင်းစီစဉ်ရေးကော်မတီအတွေ့အမှုဒေါက်တာမြတ်ညာနာစုကလွှတ်တော်တွင်မှရှင်းပြပါတယ်။လက်ရှိပြည်ထောင်စုလွှတ်တော်မှာ NLD က383ယောက်တက်မတော်သားကိုယ်စားလှယ်က166ယောက်ပြည်ခိုင်ဖြိုးတိုင်းရင်းသားနဲ့အခြားပါတီဝင်တွေစုစုပေါင်း105ယောက်ရှိနေပါတယ်ဒီအရေးအတွက်ကိုကြည့်ရင် NLD နဲ့တက်မတော်နှစ်ဖက်စလုံးကသဘောတူတဲ့ပုံမှန်အချက်တွေလောက်ကိုပဲပြင်ဆင်နိုင်ပါလိမ့်မယ်ပြည်ခိုင်ဖြိုးတိုင်းရင်းသားနဲ့အခြားပါတီတွေရဲ့သဘောထားကတော့တိတ်ပြီးအရေးမပါလှပါဘူ
းအခြားတစ်ဖက်ကကြည့်ရင်တော့လွှတ်တော်တွင်ကိုတက်မတော်နဲ့ပြည်ခိုင်ဖြိုးကတစ်ဖက်NLD ရတဖက်နှစ်ဖက်တင်ပြထားတဲ့ဥပဒေကြမ်းတွေမှာပါတဲ့ပြင်ဆင်ချက်တွေကဘယ်အရေးကြီးတဲ့အချက်မှမှနှစ်ဖက်စလုံးပြင်ဆင်လိုတဲ့သဘောထားတူညီနေတာမတွေ့ရပါဘူး။ဒါကြောင့်တာမန်အနေနဲ့ကဲခတ်ရရင်အခုဥပဒေကြမ်းပြင်ဆင်ချက်တွေကိုလွှတ်တော်တွင်ဆွေးနွေးမဲခွဲဆုံးဖြတ်သည့်တိုင်85ရာခိုင်နှုန်းကျော်ထောက်ခံပြီးပြင်ဆင်နိုင်မယ့်အချက်တွေ့မြင်ရဖို့ခဲယဉ်ပါလိမ့်မယ်။ဒါပေမဲ့လွှတ်တော်တွင်မဲခွဲဆုံးဖြတ်တဲ့အခါရလာတဲ့ရလတ်တွေကိုကြည့်ပြီးဘယ်အရာစုကဘယ်အချက်ကိုထောက်ခံတယ်ကန့်ကွက်တယ်ဆိုတဲ့ကိစ္စပေါ်ပေါက်လာမှာဖြစ်တယ်လို့အင်အားစုအသီးသီးရဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးတကယ်သဘောထားအမှန်လဲပေါ်ပေါက်လာနိုင်မယ်ဖြစ်ကြောင်းပါ